ရတနာတန်းငွေစီမံကိန်းမှာလုတ်ကိုင်းနေတဲ့ Chevron Company ကမြန်မာနိုင်ငံတွင်ရှိနေမြုံနာမှုတွေကိုလုံးဝရုပ်သိမ်းလိုက်ပြီးလို့မြန်မာအရေးဆောင်ကြည့်နေတဲ့ Justice for Myanmar ကထုတ်ပြန်ပါတယ်။ American စွမ်းအင် Company Chevron ကမြန်မာစစ်တပ်အတွက်ဝင်ငွေရှာပေးနေတယ်ဆိုပြီးတော့လူမှုအဖွဲ့အစည်းတွေရဲ့ဖိအားပေးမှုတွေကြောင့်ဖြစ်ခဲ့တဲ့နှစ်နှစ်လောက်ကလေးကမြန်မာနိုင်ငံကလုပ်ငန်းတွေရုပ်သိမ်းတော့မယ်လို့ကြေညာထားခဲ့တာပါ။လူမှုအဖွဲ့အစည်းတွေရဲ့ဖိအားပေးမှုကြောင့်ရတနာတန်းငွေလုပ်ငန်းရဲ့အစုရှယ်ယာတွေကိုကနေဒါနိုင်ငံက MTI စွမ်းအင် Company ကိုရောင်းချဖို့သဘောတူထားတာတွေလည်းပြတ်သွားခဲ့တယ်လို့ Justice for Myanmar ရဲ့ April 9ရက်နေ့ထုတ်ပြန်ချက်မှာပြောထားပါတယ်။ရတနာတန်းငွေစီမံကိန်း Chevron ရဲ့လက်ကျန်အစုရှယ်ယာတွေကိုထိုင်းနိုင်ငံက PTTE Company နဲ့မြန်မာရေနံနဲ့သဘာဝလုပ်ငန်း MOG တို့ကိုခွဲဝေရောင်းချပေးခဲ့ပါတယ်။အကျိုးအမြတ်များတဲ့ရတနာတန်းငွေစီမံကိန်းဟာအပြင်မဲ့ပြည်သူတွေကိုနှိမ်နှင်းနေတဲ့စစ်ကောင်စီအတွက်ဝင်ငွေရှာပေးနေတဲ့လုပ်ငန်းဖြစ်တယ်လို့လည်းပြောထားပါတယ် Chevron နဲ့သူရဲ့မိတ်ဖက်တွေအနေနဲ့ရတနာတန်းငွေစီမံကိန်းမှာပါဝင်ခြင်းအပြင်စစ်ကောင်စီရဲ့စစ်အာဇာမှုတွေနဲ့လူသားမျိုးနွယ်အပေါ်ကျူးလွန်တဲ့အာဇာမှုတွေမှာပါဝင်ပတ်သက်နေတာဖြစ်တယ်လို့လည်း Justice for Myanmar ရဲ့ကြေညာချက်မှာဖော်ပြထားပါတယ်